မေရိကန်နိုင်ငံမှာတောင်ပေါ်ကျနေတဲ့တရုတ်သံတမန်လေးအပေါ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကကန့်သတ်ချက်အသစ်တချို့ကိုချမှတ်လိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုမနေ့ဗုဒ္ဓဟူးနေ့ကထုတ်ပြန်တဲ့ကန့်သတ်ချက်အသစ်တွေထဲမှာတော့တရုတ်သံတမန်လေးအနေနဲ့အမေရိကန်တက္ကသိုလ်တွေနဲ့ကောလိပ်တွေကိုသွားမယ်ဒါမှမဟုတ်ဒေသခံအစိုးရဖော်ဝင်နေတဲ့တွေ့ဆုံမယ်တရုတ်တန်ရုံဒါမှမဟုတ်ကောင်စစ်ဝင်ရုံအပြင်ဘက်မှာလူ90ထက်ကျော်တဲ့ရင်ကျမှုဆိုင်ရာအခမ်းအနားတွေကျင်းပမယ်ဆိုရင်တိုးတင်ခွင့်ပြုချက်ယူရမှာဖြစ်တယ်လို့ပြောပါတယ်။ဒါပြင်တရုတ်အစိုးရအနေနဲ့သူတို့လှုပ်ဆောင်နေတဲ့လူမှုကွန်ရက်အကောင့်တွေကိုတိတိကျကျဖော်ပြဖို့လိုမှာဖြစ်တယ်လို့ဝန်ကြီးပေါင်ပီယိုကပြောပါတယ်။အမေရိကန်မှာတာဝန်ကျနေတဲ့တရုတ်သံတမန်တွေပေါ်မှာဒီလိုလုပ်ရတာဟာတရုတ်နိုင်ငံမှာရှိတဲ့အမေရိကန်သံတမန်တွေပေါ်အဲ့လိုစီးမြင်ကန့်သတ်မှုတွေချမှတ်တာကြောင့်ဖြစ်တယ်လို့ဝန်ကြီးပေါင်ပီယိုကပြောပါတယ်။အမေရိကန်ဘက်ကအခုလိုလုပ်တာဟာသူတို့ရဲ့သံတမန်ဝန်ထမ်းတွေနဲ့ကောင်စစ်ဝင်ရုံဝန်ထမ်းတွေပေါ်မှာနောက်ထပ်မတရားတဲ့ကန့်သတ်မှုတွေနဲ့အတားအဆီးတွေကိုချမှတ်လိုက်တာဖြစ်တယ်လို့ဝါရှင်တန်မှာရှိတဲ့တရုတ်တန်ရုံရဲ့ကြေညာချက်မှာပြောထားပါတယ်။အခုလိုအမေရိကန်မှာရှိတဲ့တရုတ်တန်မှန်တွေပေါ်မှာကန့်သတ်ချက်အစ်တွေချမှတ်လိုက်တာကကမ္ဘာစီးပွားရေးအကြီးဆုံးနှစ်နိုင်ငံကြားမှာဆက်ဆံရေးတွေပို့ပြီးတော့ဆိုးဝါးလာနေတဲ့အရေးလက္ခဏာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားခုံသွဲရေးဤပညာတရုတ်နိုင်ငံကပြဋ္ဌာန်းခဲ့တဲ့ဟောင်ကောင်အမျိုးသားလုံခြုံရေးဥပဒေစစ်အပါအဝင်ကိစ္စရဲ့အတော်များများနဲ့ပတ်သက်ပြီးတော့ပြည်ပခါတွေဖြစ်နေကြတာပါခင်ဗျာ။